မောင်သူကြီးကတော့ ATV ကြော်ရဲ့အကြောင်းလေးလေးပြောပြပေးပါလားရှင်ချပါလေ
ကျွန်တော်ကတော့ ATV ကြော်ပါရှင်မခေါင်းကို2010အလောက်မှာမဟီရော University မှာ Health Social Science နဲ့ Master တက်ခဲ့ပါတယ်ဒီလိုရှိရင်အဲ့နောက်ပိုင်းမှာပေါ့နော်အဲ့ program က research oriented program ဖြစ်တဲ့အတွက်ကြောင့်မလို့ပြီးလို့ရှိရင် gender and women rights ကျမရေးရတဲ့ဒီအမျိုးသမီးအခွင့်အရေးတွေပြီးလို့ရှိရင်အမျိုးသမီးများအပေါ်မှာအကြမ်းဖက်မှုအင်တွင်းအကြမ်းဖက်မှုအစရှိတဲ့သူတေသနာတွေကိုလေ့လာတဲ့ဒီသူတေသနာတွေမှာအများအပြားမှာဝင်ပါခဲ့ပါတယ်ရှင်အခုထိလည်းဒီအင်တွင်းအကြမ်းဖက်မှုတွေအမျိုးသမီးများအပေါ်မှာအကြမ်းဖက်မှုအစရှိတဲ့ဆောင်းပါးလေးတွေကိုအချိန်ရရင်ရတော့ရေးနေပါတယ်ရှင်
ကျမသိဝင်စားတာပေါ့နော်အမျိုးသမီးများပေါ်အကြမ်းဖက်မှုပေါ့နော
်ဟုတ်ကဲ့
အဲ့ဒီမှာစောစောကဤတီတီကျော်ပြောတယ်ကျုံဝင်ကျုံလူဆောင်းပါးလေးတွေရေးတယ်ဆိုတော့မှတ်မှတ်ရေးရဆောင်းပါးရှိရင်ပြောပြပေးပါလား
မှတ်မှတ်ရေးရဆောင်းပါးကတော့ပထမဦးဆုံးအချိန်တက်ရောက်တဲ့ဒီကိုယ့်ရဲ့ idea အပြည့်အဝနဲ့ရေးတယ်ဒီ New Mandela လို့ခေါ်တယ်ပေါ့နော်ဒီ Australia National University ရဲ့ Academic Website တခုမှာပေါ့နော်2019 February လောက်က publish လုပ်ခဲ့တဲ့ဆောင်းပါးဖြစ်ပါတယ်ရှင်အဲ့ဒီဆောင်းပါးကအဓိကအဖြစ်ဒီမြန်မာနိုင်ငံမှာပေါ့နော်ဒီမိုကရေစီရပြီးတဲ့အနောက်ပိုင်းဒီအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီအမျိုးသမီးများပေါ့အကြမ်းဖက်မှုပါပေါ့နော်ဟိုလူငင်ကွေးမှာအရန်ကိုများပြလာတယ်ဆိုတော့အဲ့များပြလာတဲ့အကြောင်းရင်းတွေကဘာတွေဖြစ်မလဲဆိုတာကိုအရင်သတင်းဆောင်ပါးတွေကိုကြည့်ပြီးတော့ analysis လုပ်ထားတဲ့ဆောင်ပါးတစ်ပုဒ်ဖြစ်ပါတယ်ရှင်အဲ့ဒီဆောင်ပါးကောင်းစဉ်ကကြတော့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုကိုအဆုံးသတ်ရေးပေါ့နော်အဲ့ဒီကောင်းစင်နဲ့ဖြစ်ပါရဲ့ရှင
်ဆိုအဲ့ဒီမှာအဓိကအချက်လက်လေးတွေကဆော့ဆော့ပြောသူဒီမိုကရေစီအစွေပူပြောင်းရေးကာလစလာပြီးတဲ့နောက်ပိုင်းမှာအမျိုးသမီးများပေါ်အကြမ်းဖက်မှုတွေကပို့ပြီးတော့ဟိုထင်သာမြင်သာရှိလာရဲဆိုပြီးတော့ကိုယ်ဆောင်ပါမှာပေါ့နော်ကိုကားထားတဲ့အကြမ်းဖက်မှုလေးတွေပြောပြပေးပါလားရှင်
ပထမဦးဆုံးအနေနဲ့ဆိုလို့ရှိရင်လွန်ခဲ့တဲ့တစ်နှစ်နှစ်လောက်ကပေါ့နော်ဖြစ်သွားတဲ့ modern မင်းသမီးလေးပေါ့နော် agent မြတ်မိုးဆိုတဲ့မင်းသမီးလေးအဲ့မင်းသမီးလေးကသူ့ရဲ့ visa လို့ပြောကြရဲပေါ့နော်သူ့ရဲ့ visa ဒါပေမဲ့မျိုးသမီးလေးဘက်ကတော့ visa မဟုတ်ဘူးဒီတိုင်းပဲသမီး visa ကျက်ပြီးသွားပြီအဲ့ဒါနဲ့အခြေအတင်ဖြစ်ကြပြီးတော့မင်းသမီးလေးကအသက်ခံရတယ်ဆိုတော့အဲ့အသက်ခံရတဲ့အမှုကအခုထိလည်းမပြီးသေးဘူးလို့ကြားပါတယ်ရှင်ဆိုတော့အဲ့ဒါကပထမဦးဆုံးအနေနဲ့အမှုတစ်ခုပေါ့နော်နောက်တစ်ခုကကြတော့ဒီမင်းသားမင်းအုပ်စုမင်းအုပ်စုကနေပြီးတော့သူ့ရဲ့ဒီဂျာနယ်တိုက်မှာအလုပ်လုပ်နေတဲ့သူ့ရဲ့ဝန်ထမ်းအမျိုးသမီးလေးကိုဒုတိယရှင်ကြားတက်လိုက်တဲ့တဲ့တင်နဲ့ရန်ကုန်တော်ဝင်စင်တာမှာလည်းသူ့ရဲ့ကြီးသားဆိုတဲ့သူကပေါ့နော်အမျိုးသမီးလေးကိုဒါနဲ့ထိုးလိုက်တဲ့တဲ့တင်အဲ့ဒီတဲ့တင်တွေကပေါ့နော်ဟိုတော်တော်လေးကိုထင်ထင်ရှားရှားလူရှိသူရှိမှအမျိုးသမီးတွေကိုပေါ့နော်ငါတို့ကိုဟိုနင်တို့စိတ်ကြိုက်ခွဲသွားလို့မရဘူးခွဲသွားရင်နင်တို့အသက်ခံရမယ်ငါတို့နင်တို့ကိုဘာမှမဆိုလောက်ပိုင်ခွင့်ရှိတယ်ဆိုတဲ့အမျိုးသမီးတွေကိုထိန်းချုပ်တဲ့သဘောမျိုးနဲ့ပေါ့နော်ဖြစ်ပြက်လာတာတွေကဟိုတော်တော်များများကိုလည်းဟိုနောက်ပိုင်းမှာဘာလို့ရောဖြစ်လာလဲဆိုလို့ရှိရင်ယူဇာနဲ့ပြက်ဖို့မစင်စားနဲ့နင်တို့အသက်ခံချင်လားအဲ့အဲ့လိုမျိုးတွေတောင် Facebook တွေမှာ Social Media တွေမှာတွေ့လာရပါတယ်ရှင်ဆိုတော့ဟိုဘာပဲဖြစ်ဖြစ်ပေါ့နော်ဒီလိုမျိုးစတွေ့လာရပြီဆိုရယ်ကအမျိုးသမီးတွေရဲ့ဘဝကိုဒီထိန်းချုပ်ခံနေရပြီပေါ့နော်
အဲ့ဒီတော့ ATV ကျော်ရဲ့ခေါင်းစဉ်နိုင်ပေါ့နော်ဒ
ီအ
မျိုးသမီးရပေါ့အကြမ်းဖက်မှုအဆုံးတိုက်ရေးဆိုတဲ့အခါကျတော့ဒီလိုမျိုးအကြမ်းဖက်မှုတွေပေါ့နော်အထူးသဖြင့်ဒီဒီမိုကရေစီအတွင်းကုပြောင်းရေးကာလမှာအခြေအနေကပိုပြီးတော့အတင်းရဲလာတယ်ဆိုတဲ့အခါကျတော့အဆုံးတိုက်ရအောင်လို့ဘယ်လိုလုပ်နိုင်လဲရှင
်အဆုံးတိုက်ရအောင်လို့ကတော့အဓိကကတော့ဥပဒေရှိဖို့လိုတယ်ပေါ့နော်အဲ့ဥပဒေကအမျိုးသမီးရပေါ့အကြမ်းဖက်မှုပတ်ပြောက်ရေးဥပဒေဆိုတော့အဲ့ဥပဒေရှိဖို့လိုတယ်အဲ့ဥပဒေကဒီအမျိုးသမီးတွေကိုဒီအကြမ်းဖက်မှုခံလာရတဲ့အကြမ်းဖက်တဲ့ပြစ်မှုကျူးလွန်တဲ့သူတွေကထိုက်တန်တဲ့အပြစ်တစ်ခုကြောက်ခံရမယ်ဆိုလို့ရှိရင်ရှင်းမှာဥပမာလေးတွေရှိခဲ့တယ်ဆိုလို့ရှိရင်နောက်ပိုင်းကြလို့ရှိရင်ငါတို့တစ်ခုခုလုပ်လိုက်လို့ရှိရင်ပေါ့နော်ငါတို့ကိုအပြစ်ခံရမယ်ဆိုတော့သိလို့ရှိရင်တရားဥပဒေစိုးမိုးမှုရှိတယ်ဆိုတော့သိလို့ရှိရင်ပေါ့နော်ထိုက်အလျောက်ကတော့နည်းနည်းလက်တွန်မယ်ပေါ့နော်အခုကျတော့ဟိုတက်ချင်တယ်လို့တက်ပြီးလို့ရှိလို့ရှိရင်လည်းထိုက်တန်တဲ့ဟိုပြစ်တံခံရမှာမဟုတ်ဘူးပတ်စံရှိလို့ရှိတော့၎င်းလက်ထိုးလို့ရတယ်တရားဥပဒေကိုတိတ်ပြီးတော့ဟိုလေးစားနေကြမလို့ဘူးဆိုတော့ယူဘီရအတွေ့အလေးတွေကအဲ့လိုရှိတယ်ဆိုတော့လူတွေကတိတ်လက်မတွန်ဘူးတက်လည်းဘာမှမဖြစ်ဘူးဆိုတော့ပုံစံမျိုးပေါ့နော်အဲ့ဒါအဓိကတော့ဒီဥပဒေရှိဖို့လိုတယ်
အဲ့တော့ပြစ်မှုကျူးလွန်လို့တရားဥပဒေရပြစ်ဒဏ်နဲ့ထိုက်ဒဏ်နဲ့ပြစ်ဒဏ်မရှိလို့အခုတော့ပေါ့နော်မျိုးသားတွေအနေနဲ့ပို့ပြီးတော့အတင်းရဲလာကြတယ်ဆိုတဲ့အခါကျတော့ဒီစောစောက ATV ကြော်ထောက်ပြတဲ့လူသားမှုတွေပေါ့နော်မာသူတို့ရဲ့တရားဥပဒေအရအရေးယူမှုကဘယ်လိုများပေါ့လျှော့နေလို့ပါလဲရှင်
保守你的来说啦，我嘛说是，一点点物业给说了些，其他的你们家里的，阿母啊，估计阿什么的都有了表哎，把这路把人家的老家里的都，门口里的要大家送上多少的，你没有说也阿母嘛说了些，没有说啊，都也的问他我得来比了，都得把来说比多比问看他嘞，阿俩过当都啊，啥啥钱的话，得从厂长说比得那来比了，那都你老家嘞，看嘛不，那都啊，在那上来的说了，都也我阿苦老老的嘛，我嘛说了些，得从家里。是路线的，然后到那边老家路线，哎啦，我三年了，票钱吃多了，那我是路线，关龙就路线了，路到那里，只有你路线是远是路的，有的没注意看不，然后走路过的也不对了，第二我感觉北塔的路走路也没用几多步，九路那走路也嘞，哦，路线那路路也不嘞，不，那第二第二我不对是了，那我看了那我看这不，比如说你，我第二我不对是了，嘞，啥啥子嘛，简单点为嘛，那搬家了嘞，路也路到那里呗，不算是路线嘞，我从来嘛到走路线里面，对嘛，到那从下路也里面是嘞，我第二。我不理我代表现在的都多么听到我呢
哎呦第二五里也有母妈阿年你的是别看着第二个你的你的过来呀不他妈的都如果都搞过来那一部分呢就没有骗你呀我都知道就是你的你要不将陪母你的你可以你的你将来你把这个你拉就是他的路途你的思路线你的你的不如将别这么的线
啊哭你的你的你要不呢你要到那边啊你妈用节目通常要不呢你要不然是吧你要找我阿哥见路是吧哎呀呀你的给我阿弥陀你的我哥哥哥阿过前十五十五，你那个呀嘞，毕竟别看个呀那个，有的民族路线，不老百姓家的亲家路线，啊，要加油没？哎，要加耶！我老早我参加来帮侬，说哎要加个。高美是路线，嘟嘟波一家没，哎要家么高富是路线嘞，刚刚么刚刚，我塞比要帮正下没熟嘞，离 P R 里里来心里的啵喏，哎么把对呀的来说，俺都这么的呀，哥把哥也低呀没，哥阿哥真来熟嘞，哈个，哦表兄弟的多么呀嘛，所以说。牛的命里的我，应当比比哟，这个路，江苏木为重要嘞，走路行人到了讲，江苏木么重要人嘞，表兄弟刚来，应当有嘛走路行人到了讲啵喏，明明个个明明一定能过对，啊，就是阿妹，这个路江苏木为重要的走路行人，过不好我过江南嘞，心里的一片里的走路行人，开开中心里有重要路行人了啵喏，我不话嘛，表态一定能嘞，啊，江苏木看个呀的走路行人，接大爷嘞，谁西阿妹？你都是你姑姑，你理解没？你姑姑理解某些事了哦。他的理解哦，从这的解答没啵？喏，老天要教了那边说路线的第一银行有，这边怎么看电脑无所谓。姑姑，他去的呢，理解某些啵？喏 ，self respect 里的事啊，没说不要了，怎么讲这些话那些？
哎呦，第二五的呀，安尼这里说实话，讨厌了啵？喏，路段不走了那嘛，路破困难啊，西南的苗岭这里西了。这也是也吃了家里是了第二五的苏木一样哦
第二五的苏木一样哦哎哎呀我也记吧嘞我的你说的没得我这样拍打嘎啵喏都是要哭你那啵喏没有比如他没有我们老邓不熟的欧少哦所以要把嘎嘞这样这样这样的比那样没比如说你的这个我提要表达嘞你俩母系的啊别等我比如现在差别那样没我那边嘛不如去了来说别等差别比那边嘛你说的没得把我来叫的来说来发起嘛我叫的没有大啵喏这个路哎唱叫多比说路线那家庭也不能来说比较那么的把家的要不得呀对啊当年当看男女的没有到一些哎呀叫了没有的没有的不能不得叫哎呀不能有便利的把关门就是那都嘞，不老提太淡嘞，别记得我背么嘞？那他妈嘞，哦，没有这么的个，那都别么么偏啊！不，那家规嘞，不如是蛮的差心么嘞？不，我那个差人嘛，是不先家务啦咯？让他看下嘞，没有这么的，别那改过老古人拉路没呀？我哎，路没有的些是吧？家务嘞不？喏，那你们那个嘛家咯，或者老人话啦，阿母都苦皮在家嘞，哎，阿母嘛是不先，没有这么的，没有的，这家也生意多，这家也生意嘛，太那种。妈，阿牛大阿牛都没有脱得多来啵，那啥气多来是不是？本身牛啵，那哎，本身牛里里嘛嘞，哦，牛都没得啊，你叫你家一些，所以说我的白眼呀，都到里我变成了三楼外面前面的嘛，是吧？先。